သတင်းအတုအယောင်သတင်းမားတွေကိုရည်ရွယ်ချက်ရှိရှိဖြန့်နေတယ်လို့သတင်းမီဒီယာတွေရဲ့မူရင်းသတင်းတွေကိုခိုးယူဖြန့်ဖြူနေတဲ့သတင်း website တွေစာမျက်နှာ30ကျော်ရဲ့လိပ်စာအနက်မဲ့စာရင်းတွေကိုသတင်းမီဒီယာကောင်စီကကြေညာလိုက်ပြီးဆက်လက်ထုတ်ပြန်သွားဖို့ရှိတယ်လို့ပြောပါတယ်။ဘာသာရေးလူမျိုးရေးအကဲဆက်မခံတဲ့မြန်မာနိုင်ငံရဲ့အနေအထားအရပြည်သူလူထုအတွက်အန္တရာယ်ဖြစ်စေနိုင်တဲ့သတင်းမားဖြန့်ဝေတာကိုလူမှုကွန်ရက်စာမျက်နှာကိုရည်ရွယ်ချက်ရှိရှိအသုံးချနေတာကိုကာကွယ်နိုင်ဖို့အတွက် Facebook team နဲ့ချိတ်ဆက်ဆောင်ရွက်သွားမယ်လို့မြန်မာသတင်းမီဒီယာကောင်စီကျင့်ဝတ်တဲ့မီဒီယာဖွံ့ဖြိုးရေးကော်မတီကပြောပါတယ်။မဆုမုံကတင်ပြထားပါတယ်ရှင
်။သတင်းခိုးယူမှုစောင့်ကြည့်ရေးအဖွဲ့ကစစ်စစ်ဖော်ထုတ်ပြီးတော့ပေးပို့လာတဲ့ website တွေ social media တွေရဲ့ page တွေရဲ့နာမည်တွေကိုဘာကြောင့်စစ်စစ်ဖော်ထုတ်ရပါသလဲဆိုတာကိုတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းမှုနှစ်ကိုသာလွန်ဆောင်ထက်ကအခုလိုပြောပြပါတယ်
။ကောင်စီနေနဲ့တော့ဗောနော်။စိတ်ကြီးစီရပြီးတော့သတင်းတွေပြန်ကူးရအောင်ဗောနော်။သတင်းတွေပြန်ကူးရဟာလို့တကယ်သတင်းဌာနတွေကစစ်စစ်လေးကိုဒီကြီးကိုဟာသတင်းလိုက်ကြည့်ချင်ပြီးတော့ဟိုကျိုးသားပန်းသားလိုက်ထားတဲ့ဟာတွေဟာအွန်လိုင်းပေါ်မှာကြံပြီးပြီးတော့အလွယ်လေးပေါ့လေကြံဖြတ်မှာဒီပေးရှိမှာတော့ကြည့်လို့ရှိရင်ဘာမှကျိုးလည်းမရှိဘူးဘာမှကျိုးကိုလိုက်နိုင်တာလည်းမရှိနောက်ပြီးတော့ဟိုတို့တွေကတာဝန်ခံပြီးတာဝန်ယူပြီးဘာမှမရှိဘူးနော်အဲ့ဒါအတွက်ကြောင့်မလို့ကောင်စီနေနဲ့ဒေလကရှင်တန်ကနေအတွက်လုံးပြေးလိုက်ထိုက်တဲ့အလုပ်တွေကအလုပ်တစ်ခုကိုစပြီးတော့လုပ်တာနော်
သတင်းမီဒီယာဥပဒေရဲ့ပြဋ္ဌာန်းချက်အရကျင့်ဝတ်နဲ့မညီတဲ့သတင်းမီဒီယာတွေအဖွဲ့အစည်းတွေကိုအများပြည်သူလူထုသိရှိအောင်အမည်စည်းရင်းနဲ့တကွထုတ်ဖော်ကြေညာနိုင်ွင့်ရှိတာကြောင့်အခုလိုတေချာစီစစ်ဖော်ပြခဲ့တာဖြစ်ပြီးဖေရှားနိုင်ရေးအတွက်ကိုတော့ Facebook နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကိစ္စကိုအဓိကဥဆောင်ဆောင်ရွက်နေတဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်ကောင်စီရဲ့ကော်မတီခွဲတွေကသတင်းကျင့်ဝတ်နဲ့မီဒီယာဖွံ့ဖြိုးရေးကော်မတီအတွင်းမှုလည်းဖြစ်တဲ့ကိုစရာလိုင်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီမီဒီယာကောင်စီကဒီနေ့ဒီရက်ဥပဒေပါပြဋ္ဌာန်းထားတဲ့ခိုင်တဲ့ဒီကျင့်ဝတ်နဲ့မီဒီယာမီဒီယာဒီမားရီမီဒီယာအဖွဲ့ကြီးတွေရှိပြီးအသာတိအောင်ဖိတ်ဆင်ခြင်းများတိုင်းဆိုတဲ့အချက်ပေါ်အဲ့ဒီတိုင်းကိုဆောတာဖြစ်တယ်ဒီကရာပရမတ်ချင်းရဲ့ဖြစ်ပါတော့ဘယ်တော့ဆက်ပြီးတော့မှ Facebook ကြီးလိုဟာလို့လည်းဆက်လက်ပြီးတော့မှဆွေးနွေးပြီးတော့မှဒီ page ဖြစ်သွားဖို့ဒီကောင်
social လူမှုကွန်ရက်စာမျက်နှာတွေပေါ်မှာသတင်းဦးသတင်းထူးသတင်းဆုံးစသဖြင့်လူများဖတ်ရှုနိုင်အောင်သတင်းတွေကိုတဆင့်ကူးယူဖော်ပြတဲ့အပြင်တာဝန်ယူမှုတာဝန်ခံမှုမရှိဘဲကျင့်ဝတ်နဲ့မညီတဲ့လူမျိုးရေးဘာသာရေးနိုင်ငံရေးအကဲဆက်မခံတဲ့သတင်းမားတွေကိုလည်းရည်ရွယ်ချက်ရှိရှိဖြန့်ဝေနေတာတွေကိုစစ်စစ်တွေးရှိထားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုစရာလိုင်ကပြောပါတယ်နောက်ပြီးတော့ဒီသတင်းမီဒီယာမှတ်ပုံတင်ထားခြင်းမရှိဘဲနဲ့မူရင်းဌာနတွေရှိကသတင်းဦးသတင်းထူတွေကိုကူးယူဖော်ပြနေတာနဲ့ပတ်သက်လို့လည်းကိုရိုင်းသတင်းမီဒီယာတည်ထောင်သူတဦးလည်းဖြစ်တဲ့ရန်ကုန်ခေတ်တမီဒီယာရဲ့အက်ဒီတာချုပ်ကိုသာလုံးဆောင်ထက်ကအခုလိုသုံးသပ်ပါတယ်
။တစ်ဖက်ကနေပြီးတော့ဘာမှလည်းခက်တဲ့မပြေဘူး။သူများအပြစ်မှန်ဆန်လုပ်ထားရဟာကိုလည်းလေးပြီးပြီးတော့ပြန်ဖြတ်လိုက်တယ်နော်။အဲ့ဒါကြောင့်လေကျွန်တော်တို့ဒီနိုင်ငံမှာသတင်းဌာနတွေခက်ခဲရတယ်ဆိုတာအဲ့ဒါပဲနော်။တကယ်သတင်းဌာနလုပ်နေတဲ့ဒီကေခက်ခက်ခဲခဲနဲ့ရှင်မရက်ဒီကိုရမ်းခက်ခဲတော့တာပေါ့နော်။ဒီနေ့တင်းနာမအဖြစ်တည်းကရှင်မရက်ဒီကိုလည်းမလွယ်ဘူး၊ကျေကျေရကိုလည်းမလွယ်ဘူး။တာဝန်မှုတာဝန်ခံမှုပိုင်းမှာလည်းဒီနေ့တင်းနာမရဲ့တာဝန်ခံမှုရှိနေတယ်။အဲ့ဒီအမှတ်ပြောရဲအတူတူကြတော့တာဝန်မှုတာဝန်ခံမှုရောမရှိဘူး။ဒါပေမဲ့အကျိုးမြတ်ကိုတော့ဒီပေါ်မှာရလာရင်ကျင်းပြပြီးတော့တရားစီရင်ရေးတဲ့ပုံမျိုးဖြစ်တာ
ပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကမေလ28ရက်နေ့ကထုတ်ပြန်လိုက်တဲ့စာရင်းမှာတော့ social media page ပေါင်းက30ကျော်ဖြစ်ပါတယ်။သတင်းမီဒီယာကောင်စီအနေနဲ့အဖက်ဖက်ကနေစစ်စစ်ပြီးတော့ website စာရင်းတွေနဲ့ page number စာရင်းတွေကိုထပ်ပြီးတော့ထုတ်ဖော်သတင်းပြန်ကြားသွားဖို့ရှိတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရှင်။